Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဧပြီလ10ရက်တနင်္လာနေ့ညနေခင်း6:00ခွဲနဲ့9:00နာရီစီစဉ်တွေကိုလိုင်းတိုမီတာ16925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
မင်္ဂလာညနေခင်ဗျာရှင်ကျမသင်ခီထိုက်ပါအီတလီနိုင်ငံမှာကျင်းပမဲ့ဆက်မှုထိပ်သည့်ခုနှစ်နိုင်ငံတို့ကနိုင်ငံသားရေးဝန်ကြီးတွေရဲ့ညီလာခံမှာတော့ဆီးရီးယားပြည်ပခန့်မြောက်ကိုရီးယားနျူကလ িয়ার စီမံကိန်းတွေနောက်ပြည်ပနိုင်ငံတွေအပေါ်ရုရှားရဲ့ပြုမှုဆောင်ရွက်ချက်တွေကိုအဓိကထားဆွေးနွေးချင်မှာပါမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုရှင်းလင်းနိုင်ရေးဆောင်ရွက်နိုင်မဲ့နည်းလမ်းတွေတင်ပြဖို့အမေရိကန်သမ္မတကညွှန်ကြားထားပါတယ်ရုရှားကွန်ပျူတာကျွမ်းကျင်သူတဦးကိုတော့စပိန်နိုင်ငံမှာဖမ်းဆီးထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ Egypt နိုင်ငံကခရီးယံဖျားကြောင်းတစ်ခုမှအခမ်းအနားကျင်းပနေစဉ်အတွင်းအကြမ်းဖက်တိုက်ခတ်ခဲ့တဲ့ပေါ်ကြားရမှာတော့
Terrorism is a scourge that we must stop and we are getting better at it. The drones have taken out
American Atelodo ရဲ့လူနေစုကောင်းဆောင် Chuck Schumer ပါရှင်။အပြည့်စုံကိုတော့မကြခင်ကြားကြရမှာပါ။ဒါအပြင်ရှိနေကြည့်ဥကိုနေလောက်ကြမှုနဲ့ဆက်ဆက်ပြီးတော့မြန်မာတာဝန်ရှိသူတွေအလို့ရှိနေတဲ့ဥအောင်ဝင်းခိုင်ကိုအပြည့်ပြည့်ဆိုင်ရာရဲတပ်ဖွဲ့ Interpol ကအလို့ရှိသူများအဖြစ်စီးင်းသွင်းလိုက်တဲ့တဲ့ရင်ရခိုင်တပ်မတော်နဲ့အထိမ်းမှတ်ပွဲကျင်းပသူတွေကိုဖမ်းဆီးအရေးယူတဲ့တဲ့ရင်နဲ့အတူတကြံကာလမြန်မာတိလက်ဆောင်တပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့နောက်ဆုံးရသတင်းတွေကိုမှတ်သင်ရထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
အီတလီနိုင်ငံမှာဒီသတင်းပတ်ထဲချင်းပမဲ့ဆက်မှုထိပ်သည့်ခုနှစ်နိုင်ငံတို့ရဲ့နိုင်ငံသားဝင်ကြီးများညီလာခံကိုအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson တက်ရောက်မှာဖြစ်ပြီးညီလာခံမှာတော့ဆီးရီးယားပြည်ပခန့်မြောက်ကိုရီးယားနျူကလ িয়ার စီမံကိန်းတွေနဲ့အင်းနီချင်းနိုင်ငံတွေနဲ့ပြည်ပနိုင်ငံတွေအပေါ်ရုရှားရဲ့ပြုမှုဆောင်ရွက်ချက်တွေကိုအဓိကထားဆွေးနွေးကြမှာပါဆက်မှုထိပ်သည့်ခုနှစ်နိုင်ငံကခေါင်းဆောင်တွေရဲ့ထိပ်သည့်ညီလာခံကတော့ဒီလနှောင်းပိုင်းအီတလီမှာပဲချင်းပမှာပါဒီတနင်္လာနေ့အင်ကာမှာကျင်းပမဲ့ G7 နိုင်ငံသားဝင်ကြီးတွေရဲ့ဆွေးနွေးပွဲကတော့ဆီးရီးယားနဲ့အီရတ်နိုင်ငံတို့ကအစ္စလာမစ်အစွန်းရောက် IS အဖွဲ့ကိုချေမှုန်းရေးပူးပေါင်းဆောင်ရွက်မှုအပေါ်မှာအဓိကထားပြီးထိပ်သီးဆွေးနွေးပွဲမှာဆွေးနွေးကြမယ့်အကြောင်းအရာတွေအတွက်ပြင်ဆင်ကြမှာဖြစ်ပါတယ်။ဆီးရီးယားသမ္မတကိုဖယ်ရှားရေးအမေရိကန်ရဲ့ကာလရှည်ဆွဲကန်လာတဲ့မူဝါဒနဲ့ကွဲလွဲဆန့်ကျင်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်တွေလည်းဒီအပိုင်းတွေအတွင်းမှာပဲထွက်ပေါ်ခဲ့တာပါ။ဆီးရီးယားနိုင်ငံတွင်အစ္စလာမစ်အစွန်းရောက် IS အဖွဲ့ကိုခြေမှုန်းရေးကအဓိကအယုံစိုက်ထားတဲ့ကိစ္စဖြစ်ပြီးသမ္မတအာဆတ်ရဲ့အနာဂတ်ကတော့ဆီးရီးယားပြည်သူတွေအပေါ်မှာမူတည်တယ်လို့နိုင်ငံသားဝင်ကြီးတေလာဆန်ကပြောဆိုထားတာပါ2011ခုနှစ်ကတည်းကနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့လေပြားနိုင်ငံအရေးကလည်း G7 ညီလာခံမှာဆွေးနွေးကြမယ်အကြောင်းအရာတစ်ရပ်ဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချင်းချောက်မှုကိုဖယ်ရှားနိုင်မဲ့နည်းလမ်းတွေသူ့ကိုအကြံပေးကြဖို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုထားတဲ့အကြောင်းအမေရိကန်အမျိုးသားလူညုံရေးအကြံပေးမက်မာစတာကတင်းနင်းနေနေမှာပြောကြားပါတယ်အမေရိကန်ရေတပ်တိုက်ခိုက်ရေးအုပ်စုကောလ်ဗင်ဆန်အဖွဲ့ကိုရီးယားကျွန်းဆက်ကိုတောင်းနေချိန်မှာပဲမက်မာစတာက Fox သတင်းဌာနကိုပြောကြားလိုက်တာပါအမေရိကန်တပ်ဖွဲ့ဆေလွတ်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒါဟာအနောက်ပစိဖိတ်ဒေသနဲ့ပတ်သက်တဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အမျှော်မြင်ရှိရှိဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်း Mr. Mac Master ကပြောပါတယ်အခုလို American USSကောဖီစင်လင်းတင်တင်မောနဲ့အတူအချားထောက်ပံ့ရေးစစ်တင်မောတွေတက်ဖြန့်ချတာတာဟာကိုရီးယားကျွန်းဆက်မှာအခြေအနေတင်းမာနေတဲ့အပေါ်တုံ့ပြန်လာတာဖြစ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူတူကပြောပါတယ်။မြောက်ကိုရီးယားရဲ့ရန်လိုမှုတွေကိုတုံ့ပြန်နိုင်အောင်အစဉ်သင့်ပြင်ဆင်ထားတာလို့အဲ့ဒီပြောခွင့်ရကဆိုပါတယ်။မြောက်ကိုရီးယားဟာအမေရိကန်ပြည်ထောင်စုအတွင်းပိုင်းအထိကီလိုမီတာ8000လောက်အကွာဝေးရောက်အောင်ပစ်ခတ်တိုက်ခိုက်နိုင်တဲ့နျူကလ িয়ার ထိပ်ဖူးတပ်တာဝေးပစ်ဒုံးကျည်တည်ဆောက်ဖို့ကြိုးစားနေတာဖြစ်ပါတယ်။ဒီအတွက်နျူကလ িয়ার ဒုံးကျည်5စင်းစမ်းသပ်ပစ်လွတ်ခဲ့ပြီးဖြစ်သလိုစတမမြောက်ဒုံးကျည်ကိုစမ်းသပ်ပစ်လွတ်ဖို့ပြင်ဆင်နေပုံလည်းရပါတယ်။ဒီလိုနျူကလ িয়ার စမ်းသပ်မှုတွေမလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတားမြစ်ထားပေမဲ့မြောက်ကိုရီးယားကတော့တိတ်မကြသေးခင်ကပဲပေရင်းတပ်ဒုံးကျည်တစ်စင်းထပ်မံပစ်လွတ်ခဲ့ပါတယ
်။အီဂျစ်နိုင်ငံကကော့ပတစ်ခရီးယံဘုရားကျောင်းတစ်ခုမနစ်တနင်္ဂနွေနေ့ကပေါင်းစန်ဒီပွဲတော်အတွက်ဝတ်ပြုဆူတောင်းကြခြင်းဘုံခွဲတိုက်ခိုက်ခံရလို့အနည်းဆုံး44ယောက်သေဆုံးပြီးတရားစော်ဒဏ်ရာရပါတယ်။အစ္စလာမစ်အစွန်းရောက် IS အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။နိုင်ငံမြောက်ပိုင်းမြို့တန်တာကစိန့်ဂျော့ချ်ဘုရားကျောင်းမှာပေါင်းစန်ဒီဝတ်ပြုဆူတောင်းခြင်းပထမပေါက်ခွဲမှုဖြစ်ခဲ့တာမှာ28ဦးသေဆုံးပြီး88ယောက်ဒဏ်ရာရတယ်လို့နိုင်ငံပိုင်ရုပ်သံကဖော်ပြပါတယ်။ဘုရားကျောင်းရဲ့ပင်မဝတ်ပြုဆောင်တွေကကလထန်အောက်မှာဘုံထောင်ထားတာလို့လည်းသတင်းကဖော်ပြပါတယ်။ဒီနောက်သိမကြခင်မှာပဲအလက်ဇန်ဒရီယာမြို့ကစိတ်မကော့ပတစ်အ ော်တိုရော့ဖျားချောင်းမှာအတေကံဘုံဖောက်ခွဲတိုက်ခိုက်ခံရပြီးအနည်းဆုံး18ဦးသေဆုံးပြီး42ဦးဒဏ်ရာရပါတယ်။အလက်ဇန်ဒရီယာမြို့ကပြစ်မှတ်ထားတိုက်ခိုက်ခံရတဲ့ဖျားချောင်းမှာကော့ပတစ်ခရစ်ယာန်ဖျားချောင်းတွေရဲ့အကြီးအကဲပုတ်တာဝါဒရိုးလဲဝိပုစုတောင်းပွဲကိုတက်ရောက်နေတာဖြစ်ပြီးထိခိုက်မှုမရှိခဲ့ဘူးလို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ဘုံခွဲတိုက်ခိုက်ခံရမှုတွေအပြီးမှာတော့အီဂျစ်သမ္မတအဒယ်ဖာတာအယ်စီစီက3လကြာနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်ကြေညာထားပါတယ်
။လွန်ခဲ့တဲ့14လကကွဲလွန်သွားခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနင်စတာလီယာရဲ့နေရာကိုအစားထုတ်ဖို့နေလ်ဂေါ်ဆက်ကိုရွေးချယ်အတီးပြုတ်လိုက်တာကြောင့်တရားရုံးချုပ်မှာတရားသူကြီး5ဦးလုံးစွန့်လင်သွားပြီဖြစ်ပြီးဒီကနေ့တနင်္လာနေ့မှာနေလ်ဂေါ်ဆက်ကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်။တရားသူကြီးတဲ့နေလ်ဂေါ်ဆက်ဟာကျန်းသစ္စာကို2ကြိမ်တီးခြားစီကျင်းဆိုမှာဖြစ်ပါတယ်။ပထမတစ်ကြိမ်ကတော့အမေရိကန်တရားရုံးချုပ်မှာတရားသူကြီးချုပ်ဂျွန်ရောဘတ်စ်ရှေ့မောက်ကျင်းဆိုမှာဖြစ်ပါတယ်။နောက်တစ်ကြိမ်တရားသူကြီးအန်โทนีကန်နေဒီရှေ့မောက်ကျင်းဆိုမဲ့အခမ်းအနားကိုတော့သမ္မတအင်ပီရိုကနှင်းစီပန်းချံမှာပြုလုပ်မှာဖြစ်ပြီးအဲ့ဒီကျင်းဆိုပွဲကိုသမ္မတထရမ့်နဲ့ဒုသမ္မတမိုက်ဖန့်စ်တို့တက်ရောက်ပါမယ်။လစ်လန်နေတဲ့တရားရုံးချုပ်တရားသူကြီးနေရာကိုအစားထိုးဖို့ဆိုပြီးဂေါ်ဆက်ကိုသမ္မတထရမ့်ကပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းမှာအဆိုပြုခဲ့တာပါ။ဂေါ်ဆက်ကိုရွေးချယ်ဖို့ Republican တွေဦးဆောင်တဲ့အထက်လွှတ်တော်မှာကန့်ကွက်မှုတွေကြုံခဲ့ရပြီးနောက်ဆုံးမဲခွဲဆုံးဖြတ်ရမှာတော့54မဲ45မဲနဲ့အတည်ပြုနိုင်ခဲ့ပါတယ်။အသက်49နှစ်အရွယ်ဂေါ်ဆက်ကိုရွေးချယ်လိုက်တဲ့အတွက်9ဦးထိုင်တရားအမေရိကန်တရားရုံးချုပ်မှာသူဟာ5ဦးမြောက် Conservative တရားသူကြီးဖြစ်သွားပြီးတရားရုံးချုပ်ကိုConservative တွေကလွှမ်းမိုးဆဲဖြစ်ပါတယ
် UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မြန်မာပိုင်းစီစဉ်ကတနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။အမေရိကန်ဒေါ်လာ3,000ကျော်တန်ဖိုးရှိတဲ့ကြံ့ကြို18ခု58ကီလိုဂရမ်ကိုဖမ်းဆီးရမိတယ်လို့မလေးရှားအကောက်ခွန်ရရှိတွေကဒီကနေ့ပြောပါတယ်။ကွာလာလမ်ပူးနိုင်ငံတကာလေဆိပ်ရဲ့ကုန်တင်ကုန်ချတာမီနယ်ကကုန်တစ်တာတစ်လုံးထဲမှာကြံ့ကြို့တွေကိုတွေ့ခဲ့တာလို့အကောက်ခွန်ဌာနကပြောတာပါ။ကြံ့ကြို့တွေထည့်ထားတဲ့ကုန်တစ်တာကမိုဇမ်ဘစ်နိုင်ငံကနေဆက်ရွက်စတဲ့အတုတွေနဲ့ကာတာလေကြောင်းလိုင်းနဲ့တင်ပို့လိုက်တာဖြစ်ပါတယ်။ကြံ့ကြို့တွေကိုအမျိုးအစားခွဲခြားထားတာမှာတော့အမှုပညာပစ္စည်းတွေလို့ရေးထားတာပါကုလသမဂ္ဂသဘောတူညီချက်တရက်အရကြံ့ကြို့ကုန်သွယ်မှုကိုတားမြစ်ထားတာဖြစ်ပါတယ်ကြံ့ကြို့တွေကိစ္စစုံစမ်းစစ်ဆေးနေစေဖြစ်ပြီးဖမ်းဆီးထားသူမရှိသေးဘူးလို့မလေးရှားတာဝန်ရှိသူတွေကပြောပါတယ
် CV ခေါ်အမေရိကန်ရေတပ်ဆောက်လုပ်ရေးတပ်ဖွဲ့ကကူညီမဲ့ဒေါ်လာသန်းပေါင်းများစွာတန်တဲ့လူသားချင်းစာနာမှုဆိုင်ရာဆောက်လုပ်ရေးအကူအညီစာချုပ်တစ်ခုကိုအဆုံးရှုံးခံပြီးကမ္ဘောဒီးယားအစိုးရကရုတ်တရက်ရပ်ပစ်လိုက်တာဟာဒေတာတွင်းအင်အားကြီးတဲ့တရုတ်နဲ့ရုရှားတို့အားရကျဉ်းနှံအောင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလုတ်ပြလိုက်တာလားဆိုပြီးတန်တမန်အတိုင်းဝန်ကြားစိုးရိမ်မှုတိုးနေပါတယ်။စာတင်ကြောင်းတွေဆေးရုံတွေတိဆောက်ပေးနေတဲ့ CV တပ်ဖွဲ့ရဲ့ဒီစာချုပ်ကိုရပ်ပစ်လိုက်တဲ့ကမ္ဘောဒီးယားရဲ့ဆုံးဖြတ်ချက်အပေါ်တန်တမန်အတိုင်းဝန်နဲ့နိုင်ငံရေးသုံးသပ်သူတွေကမယုံနိုင်အောင်ဖြစ်နေကြပါတယ်။ CV တပ်ဖွဲ့ရဲ့အကူအညီပေးစာချုပ်ကိုဘာကြောင့်ရပ်ပစ်လိုက်တာလဲဆိုတာကိုတော့ကမ္ဘောဒီးယားအစိုးရကအကြောင်းပြချက်မပေးခဲ့ပါဘူး။အမေရိကန် CB တပ်ဖွဲ့ဟာဒေါ်လာ5,000တန်ဖိုးရှိတဲ့ဆောက်လုပ်ရေးစီမံကိန်းအကူအညီကို2008ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတောင်းနဲ့ချီတဲ့ကမ္ဘောဒီးယားပြည်သူတွေကိုအကျိုးရှိစေခဲ့တယ်လို့ကမ္ဘောဒီးယားဆိုင်ရာအမေရိကန်တန်ယုံကပြောပါတယ်
။ရုရှားကွန်ပျူတာပရိုဂရမ်မာတဦးကိုစပိန်နိုင်ငံဘာစီလိုနာမြို့မှာဖမ်းဆီးလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအင်တာနက်ဖောက်ထွင်းမှုတွေနဲ့ဆက်ဆံနိုင်ခြင်းရှိနေပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်ကရုရှားတန်ယုံရဲ့ပြောခွင့်ရကမနစ်တနင်္ဂနွေနေ့ကဖမ်းဆီးမှုကိုအတိပေးထုတ်ပြန်ပါတယ်ဒါပေမဲ့ပီတာလဘတ်ရှော့ကိုဘာကြောင့်ဖမ်းဆီးတယ်လဲဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ပီတာကိုတောက်ချန်နေကဖမ်းဆီးတဲ့အကြောင်းစပိန်အာဏာပိုင်တွေကရုရှားတန်ယုံကိုအကြောင်းကြားတာပါ။အသက်36နှစ်အရွယ်ကွန်ပျူတာကျွမ်းကျင်သူကဇနီးဖြစ်သူနဲ့အတူစပိန်နိုင်ငံကိုအပန်းဖြေခီးရောက်ရှိနေတော့အမေရိကန်ရဲ့ဖမ်းဝရမ်းနဲ့ဖမ်းခံရတာဆိုပြီးရုရှားသတင်းမီဒီယာနဲ့ Reuters သတင်းတို့ကရေးသားပါတယ်သူကိုဖမ်းဆီးပြီးတဲ့နောက်မှာတော့အမေရိကန်တရားရုံးဌာနပြောခွင့်ရပီတာဂါကဒီကိစ္စကိုလျှို့ဝှက်အဖြစ်ထားရှိစေဖြစ်ပြီးအမေရိကန်အစိုးရဘက်ကဒီအချိန်မှာဘာမှပြောစရာမရှိသေးဘူးလို့ပြောဆိုခဲ့ပါတယ်ရှင်
အမေရိကန်အရှိဘက်ချန်မေရီလန်းပြည်နယ်မှာရှိတဲ့ Joint Base Andrew လီဒတ်အခြေစိုက်စခန်းကိုတနင်္ဂနွေနေ့တုန်းကသမရထရန့်လိုက်ပါလာတဲ့ Air Force One လေယာဉ်မစင်းသက်ခင်လေးမှာအမေရိကန်စစ်လေယာဉ်တစ်စင်းကပုံမှန်မဟုတ်ပဲအနားကပါလာတဲ့ထူးခြားမှုဖြစ်ခဲ့ပါတယ်။တနင်္ဂနွေညနေ 6:00 ခွဲလောက်မှာ C-17 Globemaster ဆိုတဲ့စစ်လေယာဉ်သမရစီးတဲ့ဒီ Air Force One လေယာဉ်အနီးနားကပျံတန်းခဲ့ပြီး6မိနစ်အကြာမှာသမရလေယာဉ်က Andrew လေစိတ်ကိုစင်းသက်နိုင်ခဲ့ပါတယ်။အနာကလိုက်ကိုက်လိုက်ခဲ့တဲ့ဒီစစ်လေယာဉ်ဟာအန္တရာယ်ရှိပုံမရတာကြောင့်တမရရဲ့ Air Force One လေယာဉ်ကရှောင်းတိန်တာမျိုးမလုပ်ခဲ့ပဲပုံမှန်တိုင်းဆင်းသက်နိုင်ခဲ့ပါတယ်။လေကြောင်းထင်းချုပ်ရေးဌာနရဲ့သတ်မှတ်ချက်အရတမရစီးတဲ့ Air Force One နားကအထက်အောက်မီတာ300အကွာနဲ့ဘေးဒိုက်အဖြစ်5ကီလိုမီတာနီးပါးအကွာကသာလေယာဉ်တွေပျံသန်းခွင့်ရှိပါတယ်။
ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုအစွန်ပိုင်းကစစ်တပ်လေ့ကျင့်ရေးစခန်းမှာအသေးခံဗုံးခွဲတိုက်ခိုက်ခံရတာကြောင့်စစ်သားအများအပြားသေဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။စစ်တပ်ယူနီဖောင်းဝတ်ထားတဲ့အသေးခံဗုံးခွဲသမားကလေ့ကျင့်ရေးစခန်းထဲကိုဒီကနေ့လမ်းလျှောက်ဝင်လာပြီးဖောက်ခွဲတိုက်ခိုက်တာလို့အာဏာပိုင်တို့ကပြောဆိုထားပါတယ်ရှင်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမတင်ငိထိုင်တဲ့ကုညာဝင်းအောင်တို့ကတင်ပြသွားတာပါအခုတော့တရင်ဆောင်မာတွေကိုဆက်တိုက်တင်ဆက်သွားပါမယ်ရှင်အီဂျစ်နိုင်ငံကခရီးယံဖျားเจ้าတို့ခုမှာခရစ်တော်ပြန်လဲရှင်သန်ထမြောက်တဲ့နေ့အခမ်းအနားကျင်းပနေစဉ်အတွင်းအကြမ်းဖက်တိုက်ခတ်ခဲ့တဲ့အပေါ်ကမ္ဘာနိုင်ငံတွေကပြစ်တင်ရှုံချလိုက်ပါတယ်တန်တာမြို့နဲ့အလက်ဇန်ဒရီးယားမြို့ကခရီးယံဖျားเจ้าတွေမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုတွေကြောင့်လူ40သေဆုံးပြီးတရားထက်မနည်းဒဏ်ရာရသွားပါတယ်IS အဖွဲ့ကတော့ဒီတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါရယ် VOA သတင်းထောက်ဇလာတီစာဟုတ်ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။အီဂျစ်နိုင်ငံမှာတနင်္ဂနွေနေ့ကဖြစ်တဲ့ပထမပေါက်ကွဲမှုကတော့ကိုင်ရိုမြို့မြောက်ဘက်85မိုင်လောက်မှာရှိတဲ့တန်တန်မြို့ကစိန့်ဂျော့ဂျ်ဘုရားကျောင်းမှာဖြစ်ခဲ့ပြီးတော့လူ28ယောက်ထပ်မင်းသေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။ဒုတိယပေါက်ကွဲမှုကတော့ Alexandria မြို့မှာရှိတဲ့ Saint Mark's ဘုရားကျောင်းမှာဖြစ်ခဲ့တာပါ။ဒီပေါက်ကွဲမှုမှာတော့ရဲကအသေးခံဘုံခွဲသူကိုဖျားချောင်းနဲ့မဝင်နိုင်အောင်တားဆီးစေဘုံကဖျားချောင်းအပြင်မှာပေါက်ကွဲခဲ့ပြီးတော့18ယောက်သေဆုံးသွားတယ်လို့မျက်မြင်သက်သေတူဖြစ်တဲ့အမောဘာခိကပြောပါတယ
် They say it happened on his way
ဖျားချောင်းလေးကိုမဝင်ခင်လူတိုင်းကိုရှာတယ်လို့ပဲအဲ့ဒီလူကိုလည်းရှာဖွေနေတုန်းမှာပေါက်ကွဲမှုဖြစ်ခဲ့တာပါသူ့ကိုရှာတော့သူ့စီမှာတခုခုတွေ့တာနဲ့ဖမ်းလိုက်တဲ့အချိန်မှာခလုတ်ကုန်နှိပ်ပြီးတော့အသေးခံဘုံခွဲသွားခဲ့တာပါရဲနှစ်ယောက်လည်းသေဆုံးပြီးအဲ့ဒီနားကလူတွေလည်းထိသွားပါတယ်
အိုဟမ်မင်းကြီးဖရန်စစ်စာတိတ်မကြခင်မှာအီဂျစ်နိုင်ငံကိုသွားဖို့ရှိနေတာဖြစ်ပြီးတော့သူမရောက်လာခင်သတင်းပတ်အနည်းငယ်အတွက်မှာဒီပေါက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ
်သေဆုံးသွားသူတွေနဲ့ဒဏ်ရာသူတွေအတွက်ကျွန်တော်ဆုတောင်းပါတယ်သူတို့မိသားစုတွေပါဝင်အဲ့ဒီလူမှုအတိုင်းဝိုင်းတစ်ခုလုံးနဲ့ထပ်တူဝမ်းနည်းမိပါတယ်အကြမ်းဖက်မှုတွေလူတွေသေဆုံးအောင်တိုက်ခိုက်ခဲ့သူတွေနဲ့လက်နက်တွေထိုးလို့သေဆောင်သူတွေရဲ့နှလုံးသားတွေလည်းပြောင်းလဲလာနိုင်ပါစေလို့ဆုတောင်းပါတယ်
အခုလိုဘာသာရေးပွဲတော်မှာပါဝင်ဆင်နွှဲနေတဲ့အယက်သားတွေကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးတော့နောက်ကဘာချမ်းကတော့တညီတညွတ်ထဲပစ်တင်ရှုတ်ချလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အီဂျစ်သမ္မတမိုဟာမက်စစ်စီအနေနဲ့ဒီအခြေအနေကိုကောင်းကောင်းကင်တွယ်ထိမ့်သိမ်းနိုင်မယ်လို့ယုံကြည်ကြောင်းပြောလိုက်ပါတယ်အမေရိကန်ထက်လွတ်တော်ရဲ့လူနည်းစုကောင်းဆောင်ချက်ရှူမာကလည်း IS အစွန်းရောက်တွေကိုနှစတိုးပြီးတော့တိုက်သွားရမယ်လို့ပြောပါတယ်
Terrorism is a scourge that we must stop and we are getting better at it.
အချမ်းဖက်ဝါဒရဲ့ဘေးအန္တရာယ်ဇိုးကြီးကိုကျွန်တော်တို့ရပ်တန့်ပြရမှာဖြစ်ပြီးတော့ကျွန်တော်တို့လည်းပို့ပြီးတော့ကောင်းကောင်းလှုပ်လာနိုင်နေပါပြီ။အဝေးရင်းဒုံးတွေနဲ့ ISIS ခေါင်းဆောင်တွေအတော်များများကိုချေမှုန်းနိုင်ခဲ့ပါတယ်။ဒါကိုကျွန်တော်တို့ဆက်လုပ်သွားမှာပါ
။ ISIS အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ Palestine Hamas အဖွဲ့အနေနဲ့ဒါကိုပြစ်တင်ရှုတ်ချတယ်ဆိုပြီး Hamas အဖွဲ့ရဲ့ပြောခွင့်ရ Fawzi Bahoum ကပြောလိုက်ပါတယ်။
The Hamas movement hopes that Egypt recovers.
Egypt နိုင်ငံအနေနဲ့ဒီအကြမ်းဖက်တိုက်ခိုက်မှုဒဏ်ရာတွေကနေအမြန်ဆုံးပြန်ထူထောင်ပြီးဘေးအန္တရာယ်ကင်းကင်းတည်ငြိမ်ပြီးတာယာဝါပြောမှုရှိဖို့ Hamas လှုပ်ရှားမှုအဖွဲ့အနေနဲ့ဆူတောင်းပါတယ်။ဒါမှသာ Egypt နိုင်ငံအနေနဲ့ Egypt ပြည်သူတွေနဲ့ Arab နဲ့တခြား Islam နိုင်ငံတွေရဲ့အကျိုးစီးပွားကိုမြင့်တင်ဆောင်ရွက်ဖို့အတွက်အင်အားနဲ့ရှေးဆောင်နိုင်မှုကိုပြန်လည်ရရှိနိုင်မှာဖြစ်ပါတယ်
။ Coptic Christian ဘာသာဝင်တွေဟာ Egypt နိုင်ငံမှာဒုတိယအများဆုံးလူနည်းစုဘာသာဝင်တွေဖြစ်ပြီးတော့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေကိုမကြာခဏဆိုသလိုတိုက်ခိုက်ခံရလေရှိပါတယ်ခင်ဗျာ
ကိုရန်နိုင်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကလည်းတနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာသတင်းဆောင်မတွေကိုတင်ပြသွားပါမယ်ရှင်းနေကြီးဦးကိုနေလောက်ကျန်တပ်ပြတ်ခံရမှုနဲ့ဆက်ဆက်ပြီးတော့မြန်မာတာဝန်ရှိသူတွေကအလို့ရှိနေတဲ့ဦးအောင်ဝင်းခိုင်ကိုအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုကအလို့ရှိသူများအဖြစ်ထုတ်ပြန်ထားတဲ့စာရင်းထဲမှာဧပြီလ10ရက်တနင်္လာနေ့ကပဲထည့်သွင်းဖော်ပြလိုက်ပါပြီဦးအောင်ဝင်းခိုင်ကိုဖမ်းဆီးရမယ့်အင်တာပိုနဲ့ချိတ်ဆက်ဆောင်ရွက်နေတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောဆိုရတဲ့ထွက်လာပြီးတဲ့နောက်အင်တာပိုစာရင်းထဲမှာပါလာတာပါ
ထအပြင်တနင်္ဂနွေလုံးမှာဖမ်းဝရမ်းထုတ်ပေးဖို့ကိစ္စတရားရုံးကဆုံးဖြတ်ချက်ထွက်လာဖို့လည်းရှိနေပါတယ်။အပြည့်စုံကတော့ VOA သတင်းထောက်မမေခါကပြောပြပါမယ်ရှင်
။ဥက္ကုဏီကိုလုတ်ကြံတက်ဖြတ်ခံရမှုနဲ့ဆက်ဆက်တယ်လို့တာဝန်ရှိသူတွေကတန်တရားရှိနေပြီးလက်ရှိချိန်ထိထွက်ပြေးလွတ်မြောက်နေတဲ့ဥအောင်ဝင်းခိုင်ကိုအင်တာပိုကအလိုရှိသူများစာရင်းထဲမှာတရားဝင်ထုတ်ပြန်ကြေညာလိုက်တာပါ။ဒီကိစ္စအပါအဝင်တနင်္ဂနွေလုံးမှာပါဖန်ဝရန်ထုတ်ဖို့လုပ်နေတဲ့အခြေအနေကိုနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေက VOA ကိုအခုလိုပြောခဲ့တာပါ။ကျွန
်တော်အောင်ဝင်းဆိုင်ရာတည်ခံပေးဖြစ်တယ်။ဒီတွင်းမှာလည်းကျွန်တော်တို့ဖန်ဝရန်ထုတ်ဖို့လုပ်ပါမယ်။ဟိုပထမပိုင်းမှာမြို့နယ်တရားရုံးကသင်တဲ့ချိန်မှာသူ့ရဲ့ KI ပေါ့နော်မြို့နယ်တစ်ခုထဲမှာပဲသူကဆက်ရောက်မှုရှိရတဲ့ဆွဲတာဖြစ်ပါတယ်။အမှန်ကသူကတနင်္ဂနွေလုံးကြီးရဲ့လိုချင်တဲ့တည်ခံပေးပေါ့နော်ဝရန်ကြီးအဲ့လိုဝရန်ထုတ်မှရမှာပါ။ဟိုကတော့ကျွန်တော်ဆက်ပြေးသွားရင်ဆက်ပြေးသွားတဲ့ဒီနိုင်ငံတွေမှာသူ့ကိုခန့်လို့ပြုလို့ရအောင်လို့ကျွန်တော်တို့ Interpol နဲ့ချိတ်ဆက်ပြီးတော့အလိုရှိတဲ့စင်ပြန်ခိုင်းတာဖြစ်ပါတယ
် Interpol ဆိုတာကမြန်မာအာဏာပိုင်တွေကအလိုရှိနေသူတဦးမြန်မာနိုင်ငံပြင်ပမှာသာရှိနေမယ်ဆိုရင်ဖမ်းဆီးရမိနိုင်ရေးကူညီလှုပ်ဆောင်ပေးနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအတွင်းမှာပဲဥအောင်ဝင်းခိုင်ဆက်ရှိနေသေးတယ်ဆိုရင်တော့သူ့ကိုလက်ရဖမ်းဆီးမိဖို့ရာအင်တာပိုနဲ့မဆိုင်ပဲမြန်မာအာဏာပိုင်တွေနဲ့ပဲတက်ဆိုင်ပါတယ်ဥအောင်ဝင်းခိုင်ကိုအင်တာပိုကအလိုရှိသူအဖြစ်အခုလိုကြေညာလိုက်တာကြောင့်မြန်မာနိုင်ငံအတွင်းမှာသူမရှိတော့ဘူးလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်ဒါနဲ့ပတ်သက်လို့တော့ဥစော်ထေးကအတိအပြုပြောကြားနိုင်ခြင်းမရှိခဲ့ပါဘူ
းပြည်တွင်းတော်လည်းကောင်းပြည်ပတော်လည်းကောင်းပါတော့ဆင်နိုင်ပါတယ်ဟောပြည်တွင်းကတော့ကျွန်တော်တို့ဒီထဲမှာကိုယ်ကကိုယ်နဲ့ကိုယ်မှာရှိတဲ့လူမျိုးကြီးဖွဲ့နဲ့ရှားလို့ဒီလိုပေါ့နော်ပြပါတော့ကျွန်တော်တို့ကလိုက်လံပြီးရှားဖို့လက်တံတန်းပြီးတိုင်းပေါ့အဲ့တော့ပြပါပါကျွန်တော်တို့အကြောင်းကြားတာဖြစ်ပါနိုင်ငံချင်းကြောင်းကြားတာတွေလည်းရှိပါတယ်တို့တော့ဒီအင်တာပိုနဲ့ဟိုပြောလိုက်တာကပို့ပြီးတော့ဟိုတကဘာလုံးပေါ့နော်တရားမရှိရဲ့ဆိုတော့ကျွန်တော်ဟိုကြည်လေးဝင်ဌာနစိတ်ဆက်ပြီးတော့လောက်တာဖြစ်ပါ
ဒီအချိန်လေးကိုပိုပြီးရှင်းရှင်းလင်းလင်းသိရဖို့ပြည်ထရေးဝန်ကြီးဌာနနိုင်ငံတကာမှုကင်းဌာနပြည်ထရေးရဲ့မှုကင်းရေးရာဌာနနဲ့ထူးဆောင်စမ်းစစ်ဆေးရေးစာသုံးလုံးအဖွဲ့တို့ကို VOA ဘက်ကအချိန်ချင်းဆက်သွယ်မေးမြန်းခဲ့ပြီးမယ်ဘသူကမှတာဝန်ယူဖြေကြားပေးတာမရှိခဲ့ပါဘူးဥအောင်ဝင်းခိုင်ကိုဖမ်းဆီးနိုင်ရေးကသူနေထိုင်ရာတာဂေတမြို့နယ်အပြင်တနိုင်ငံလုံးမှာပါဖမ်းဝရမ်းထုတ်ပေးဖို့ဥကုဏီလုတ်ကြံခံရမှုမှာတရားလိုရှင်းနေဖြစ်ဆောင်ရွက်နေတဲ့ဥနေလာကခရိုင်အထူးတရားရုံးမှာရှောက်ထားတာကိုတရားရုံးကပယ်ချခဲ့ပါတယ်။ဒါကြောင့်တိုင်းတရားရုံးမှာဆက်တင်ထားပြီးဒီလကုံပိုင်းမှာစုံပြတ်ချက်ထွက်ဖို့ရှိတယ်လို့ရှေ့နေကြီးဦးနေလာကပြောတာပါ။ဟု
တ်တယ်ပဲ။ဒီခံပြီးခုနဲ့ပတ်သက်လို့လည်းပဲ။ဒီခံပြီးသူ့စက်မှတ်လိုက်တော့ဗျာ။အဲ့ဒီချက်ချက်ပုံမှာရှိခံကြရတော့နံပါတ်1ချက်ကတော့ဘာဝနာတည်ဆောင်မှာထုတ်ပြီးတင်နေရှိတဲ့ချက်ချက်။ပုံမှန်စီးပွားကလိုအပ်ချက်တွေရှိနေရဆိုတဲ့ချက်ချက်ပဲ။အဲ့ဒီချက်တဲ့ကျွန်တော်ကရောင်းတဲ့ဒီစာအီးတဲ့ကျော်အဲဒီဆိုင်ရာဒီစဉ်းမှုကျွန်တော်ကျင်းနေတယ်။တန်လက်ဆောင်တွေချိန်မှလည်းခလိုက်တယ်။ခုလာမယ့်ဒီပြည်ပြည်တော်ရဲ့ဆက်ရှိနေမှာကြားနာနေလို့ကျေထူထားတယ်ပြီးလာတယ်။ဒီကံပြီးကိစ္စရဲ့မတရားသိနေအောင်ထပ်ထုတ်မလားမထုတ်ဘူးလားဆိုတဲ့ဒီကအဲ့နှစ်ခုစလုံးကတစ်ဆက်ထားတယ်။ဒီကိစ္စတွေကိုဒီအရမ်းမှသူရပြီးပြီးရခဲ့ကြတော့အော်ရုံးပြသွားမယ်။အော်ရုံးပြန်တော့ဒီခုကဒီကျေးရုံးတဲ့ခရီးပြားစတူရီမိချပြီးတဲ့အခါကျတော့မှအော်ယိုးမှာဒီမှုပြန်ပြီးတော့စစ်ဆေးမှုဖြစ်လို့မှဖြစ်ပါတယ
်လက်ရှိဖမ်းဆီးထားတဲ့ဥကြည်လင်ခဖိုးထူးဥအောင်ဝင်းစောဥစရာဖြူနဲ့ဥအောင်ဇော်ထွန်းတို့ကိုတော့ရုံးထုတ်စစ်ဆေးတာတွေလုပ်နေပါပြီရှေ့နေကြီးဥကိုနီရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာလှုပ်ကြံတက်ဖြတ်ခံရတာဟာနှစ်လခွဲကျော်ကြာတဲ့အထိတန်တရာရှိသူတဦးဖြစ်တဲ့ဥအောင်ဝင်းခိုင်ကိုဖန်စီရမိနိုင်ခြင်းမရှိသေးသလိုအရေးကြီးတဲ့နောက်ထပ်သဲလွန်စာတစ်ခုခုကိုလည်းအခုချိန်ထိအစိုးရဘက်ကထုတ်ပြန်ပြောဆိုနိုင်ခြင်းမရှိသေးပါဘူးရှင်
။မမေခသတင်းပေးပို့သွားတာပါ။ခုတော့ရခိုင်ပြည်နယ်ဘက်ကသတင်းဆက်ပါမယ်။ရခိုင်ပြည်နယ်မြောက်ဦးမြို့မှာရခိုင်တပ်မတော်နှင့်အထိမ်းမှပွဲဆိုပြီးကမကထပြုကျင်းပခဲ့တဲ့တန်ငါတော်တဘာနဲ့တက်ကြွလှုပ်ရှားသူတို့အူတို့ကိုတိကနဲ့မနဲ့ပိုင်မှာပဲတက်ဆိုင်ရာရဲတပ်ဖွဲ့ကဖမ်းဆီးသွားပါတယ်။သူတို့နှစ်ဦးကိုမတရားအသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့အရေးယူသွားဖို့ရှိတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတို့ကပြောပါရယ်။အပြည့်စုံကတော့ VOA မြန်မာပိုင်းရဲ့ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။ရှင်နေမြောက်ရခိုင်တပ်မတော်နေအသိမှခန်းနာဆိုပြီးကမကသအကျင်းပပြုလုပ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကမြတ်တဆောင်ဖုံးတော်ကြီးတင်ပညာရေးကျောင်းဆရာတော်ဥနန္ဒတာရနဲ့အမျိုးသားရေးသက်ကြွလှုပ်ရှားသူကိုခိုင်နီမင်းကိုတနင်္လာနေ့မနက်ပိုင်းမှာမြောက်ဦးမြို့နယ်ရဲတပ်ဖွဲ့ကနေဖမ်းဆီးသွားတယ်လို့ဒေသခံသူဖြစ်သူဦးထွန်းသာစိန်ကပြောပါရယ်
။ဘာကြောင့်ဖမ်းတော်စလဲဆိုတော့သူကရှင်နေမြောက် ရခိုင်တမတော်နေအထိမ့်မှဘောလုံးဘွဲတို့ဟောပြောဘွဲတို့အဲ့ဓာတွေကိုလုံမလို့ကြံရည်တယ်ပေါ့လေအဲဒါကိုမြို့နယ်ဒီဘက်ကရေးဘက်ကပေါ့နော်ခရံရေးရာရှိတော်မြို့နယ်ရေးရာရှိတော်ကဒါကိုမလုပ်ပါနဲ့အဲ့လိုတားပါလေတားတယ်ဆိုတော့သူကလည်းပဲဒါဟာကျွန်တော်ရင်ထဲကအေးအေးကိုမျက်နှိုးလို့ပေါ့နော်ကျွန်တော်ကိုယ်ပိုင်ဒီမျက်နှိုးခွင့်ကိုမပိတ်ပင်ပါနဲ့ကျွန်တော်ကိုယ့်ဟာကိုယ်ပဲလုပ်တာပါဘယ်သူ့ကောင်မှမထိခိုက်ပါဘူးအဲ့လိုပြောပါတယ်ဟောရေးဖက်ကလည်းပဲဒါတော့မလုပ်ခင်ပါဘူးအေးဆိုတာ NCA လက်မှတ်ထိုးထားတဲ့အဖွဲ့လည်းမဟုတ်ပါဘူးဒါကိုမလုပ်ပါနဲ့အဲ့လိုအကြည့်တားပါတယ်နောက်ဆုံးတော့တားလို့မရတဲ့အဆုံးမှာအဲ့ဒီဘောတွေကိုရေးကနေတင်းတော့ပါရရနေတင်းတော့ပြီးတော့အဲဒါကိုသက်သေခံလုပ်ပြီးတော့အမုံဖွင့်တာပေါ့လေအမုံဖွင့်ပြီးတော့ဒီနေ့မနေ့အဲ့ဒီမြန်မာစောင်းဆရာတော်ကိုဖမ်းသွားရဲ့
ဧပြီလ10ရက်နေ့မှာကြာရောက်တဲ့ရခိုင်တမတော်နေ့အထိမ်းမဆိုပြီးမြန်မာစောင်းကျန်းဝင်းလွဲမှာကလေးအကစားပေါ်လုံးပြန်ပွဲလုပ်ပြီးတော့ရခိုင်တမတော်ဖလားဆိုင်းပုတ်ထောင်လာတဲ့ကိစ္စကိုမြို့နယ်ရဲတပ်ဖွဲ့တာဝန်ရှိတဲ့သူတွေကနေလာရောက်တားမြစ်ခဲ့ပါတယ်ပေါ်လုံးပြန်ပွဲကျင်းပနေစဉ်တွင်တနင်္ဂနွေနေ့ည6နာရီလောက်မှာမြောက်ဦးခရိုင်ရဲမှူးရောက်လာပြီးတော့ရခိုင်တပ်မတော်ဖလားဆိုင်းဘုတ်အပါအဝင်ရခိုင်ပြည်နယ်အလံကိုလည်းဖြုတ်သိမ်းသွားခဲ့ပြီးတနင်္လာနေ့မနက်မှာတော့ဆရာတော်ပါဝင်တက်ကြွလှုပ်ရှားသူကိုခိုင်နေမင်းကိုပါဖမ်းဆီးသွားခဲ့တာပါဆရာတော်ဥနန္ဒဒါရနဲ့ခိုင်နေမင်းတို့ကိုစစ်တွေရဲစခန်းမှာထိန်းသိမ်းထားပြီးမတရားသင်ဆက်သွယ်မှုပုံမှန်နဲ့အရေးယူသွားဖွယ်ရှိကြောင်းစစ်သွေးမြို့နယ်ရဲရာရှိသူကပြောပါတယ
်ဘုလိုလိုစီတော့ကျွန်တော်တို့မတရားစခန်းထဲမှာထိန်းသိမ်းထားရလို့တော်လို့ဒီလိုမတရားတန်တန်ဆက်တွေရဲ့ပုံစံမျိုးဖြစ်နေဖြစ်တော့နိုင်ညာရင်မှုန်းနေဖွင့်နေဖွင့်ပ
ါအခုလို့ဆရာတော်ဥနန္ဒဒါရနဲ့ကိုခိုင်နေမင်းကိုမတရားတင်ဆက်သွယ်မှုပုံမှန်နဲ့အရေးယူသွားမဲ့ပုံမှာဥပဒေပညာရှင်သူလည်းဖြစ်ရခိုင်မျိုးရပါတီဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့တော်အိနုစိန်ကအခုလို့သုံးတတ်ပါတယ
်အခုကိုဆွဆွဲထားရုံပဲရှိသေးတယ်လေကျမကညှိလည်းမညှိဘူးလို့ယတိပြက်ပြောဖို့ကတော့အခက်အခဲရှိနေတယ်အဲ့ဒါညှိအောင်ဘယ်လိုဖန်တီးမလဲမညှိဘူးလို့ကဘယ်လိုဖြေရှင်းမလဲဆိုတဲ့အဆင့်တစ်ဆင့်ကိုတော့ကျမတို့ဖြတ်တန်းကြရမှာပါဆွဲနေလို့ကတော့ညှိပါတယ်ဆိုတဲ့ဘက်ကပဲဆွဲမှာပေါ့ညှိတယ်လို့ယူဆလို့ပဲဖမ်းပြီးတော့အဲ့ဒီပုံမှန်တက်လိုက်တာနဲ့ကျမအနေနဲ့သုံးသက်ချက်ပေးဖို့ကတော့လူတွေဟာကိုယုံကြည်ရာအတိုင်းတော့ဆောင်ရွက်ကြတာပါပဲအဲ့ဒီယုံကြည်ရာဆောင်ရွက်တဲ့အခါမှာဒီနိုင်ငံမှာတာဝန်ရှိတဲ့လူတွေကသူတို့ရဲ့အယူအဆနဲ့မကိုက်ညီတော့ဒါဥပဒေတစ်ခုခုနဲ့ညှိတယ်ဆိုပြီးတော့အရေးယူစမေးပါပဲအခုကျမတို့မှအဲ့ဒီ78လို့ပုံမှန်မျိုးပါတဲ့ဟိုးခြေလျားတဲ့မတရားသိဥပဒေပုံမှန်တွေရှိသလိုဟုမနစ်တနေကမှပြတ်ထန်းတဲ့ဥပဒေတွေကလည်းဟိုလိုရင်တစ်မျိုးမလိုရင်တစ်မျိုးနဲ့ကျမတို့အတုံးပြုတ်နေကြတာတွေနော်ဆွဆွဲခံရတာတွေဖမ်းဆီးခံရတာတွေအပြစ်ပေးခံရတာတွေရှိနေကြတာပဲ
ဆရာတော်ဥနန္ဒဒါရဟာမြတ်တဆောင်ဖုံးတော်ကြီးတင်ပညာရေးကျောင်းဆရာတော်တစ်ပါးဖြစ်သလိုကိုခိုင်နေမင်းဟာရခိုင်တပ်မတော်တပ်ဖွဲ့ဝင်ဟောင်းဖြစ်ပြီးတော့မကြသေးခင်ကမှထောင်တန်ကနေလွတ်မြောက်လာသူသူလည်းဖြစ်ပါတယ်ဆရာတော်ဥနန္ဒဒါရအနေနဲ့2008ဖွဲ့စည်းပုံမှာနိုင်ငံသားခွင့်ရေးထဲမှာနိုင်ငံသားတယောက်အနေနဲ့ကိုမကြိုက်တဲ့ဖွဲ့စည်းကိုမကြိုက်ခွင့်ရှိသလိုကိုကြိုက်တဲ့ဖွဲ့စည်းတွေကိုလည်းကြိုက်နှစ်သက်ခွင့်ရှိပြီးကြိုက်ကြောင်းမြတ်လူကြောင်းကိုလည်းထုတ်ဖော်ပြသခွင့်ရှိတယ်လို့ဒေတာတွင်သတင်းမီဒီယာတွေကိုပြောဆိုထားပူပါတယ်ခင်ဗျာ
မင်္ဂလာပါရှင်အတာကူးတဲ့နှစ်သက်ကူးတဲ့အချိန်ကြာရောက်ပါတော့မယ်ဒီနှစ်အတာတကြံမှာပြည်သူတွေနားယဉ်နေတဲ့တကြံတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရွာတန်ချက်တွေကိုလည်းကြားကြရမှာပါ။အုပ်စုအလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားပြားကိုထိထိမိမိတယောထားတာတွေပါဝင်တာကြောင့်မလို့လူမှုရဲ့ခံစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲ။ဒါကြောင့်တိမ်မွေ့နဲ့နဲလှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ကြပ်တွေမှာဘာတွေများထူးထူးခြားခြားစပ်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့နေ့နေ့ပါဝင်ဆွေးနွေးမြေးမြန်းကြည့်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါတယ်
မနက်ဖြန်ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သောတာရှင်တွေအတွက်တကြံကာလမြန်မာတေးလက်ဆောင်တဲ့ပုတ်ထုတ်လွှင့်ပါမယ်။သစဉ်တီဆိုထားတဲ့တကြံအထားတခြင်းနဲ့ဖြောပြေးပေးလိုက်ပါရစေ။နားဆင်ပါရှင
်။
Lari, lari, lari
ဆိုထားတဲ့ဒကြံအထားဆိုတဲ့တခြင်းကိုတော်တာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကနေ idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရရှင်။ခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်။အီတလီနိုင်ငံမှာဒီသတင်းပတ်တဲ့ဆက်မှုထိပ်သည့်ခုနှစ်နိုင်ငံတို့ရဲ့နိုင်ငံသားဝင်ကြီးများညီလာခံကိုအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson တက်ရောက်မှာဖြစ်ပြီးညီလာခံမှာတော့ဆီးရီးယားပဋိပက္ခမြောက်ကိုရီးယားနျူကလ িয়ার စီမံကိန်းတွေနဲ့အင်းနီးချင်းနိုင်ငံတွေနဲ့ပြည်ပနိုင်ငံတွေအပေါ်ရုရှားရဲ့ပြုမှုဆောင်ရွက်ချက်တွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချင်းချောက်မှုကိုရှင်းလင်းနိုင်မဲ့နည်းလမ်းတွေသူ့ကိုအကြံပေးချဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုထားတဲ့အကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးမက်မက်စတာကတင်းင်းကနေနေ့ကပြောပါတယ်အမေရိကန်ရေတိုက်တိုက်ခိုက်ရေးအုပ်စုကာလ်ဖင်ဆင်အဖွဲ့ကိုရီးယားကျွန်းဆက်ကိုတွားနေချိန်မှာပဲမက်မက်စတာက Fox သတင်းဌာနကိုပြောကြားတာဖြစ်ပါတယ်အမေရိကန်တပ်ဖွဲ့ဆီလွတ်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒါဟာနောက်ပစိဖိတ်ဒေသနဲ့ပတ်သက်တဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အမျှော်အမြင်ရှိရှိဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းသူကပြောဆိုသွားပါတယ်အီဂျစ်နိုင်ငံက Coptic Christian ဘုရားကျောင်းနှစ်ခုမနစ်တနင်္ဂနွေနေ့က Palm Sunday ပွဲတော်အတွက်ဝတ်ပြုဆုတောင်းကြခြင်းဘုံခွဲတိုက်ခိုက်ခံရလို့အနည်းဆုံး44ယောက်သေဆုံးပြီးတရားကြောဒဏ်ရာရပါတယ်။အစ္စလာမ်ရဲ့အစိုးရ IS ဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကကွယ်လွန်ခဲ့တဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်ထိုနီစကာလီယာရဲ့နေရာကိုအစားထိုးဖို့ Neil Gorsuch ကိုရွေးချယ်အတီးပြုတ်လိုက်ပြီးဖြစ်တာကြောင့်တရားရုံးချုပ်မှာတရားသူကြီးကိုဦးစုံလင်သွားပြီးဖြစ်ပြီးဒီကနေ့တနင်္လာနေ့မှာ Neil Gorsuch ကျန်းသစ္စာကျင်းဆိုဖို့ရှိနေပါတယ်။
တရင်ချင်းချုပ်ကမတင်ငီထိုက်ကပြောပြပေးခဲ့တာပါဒီနေ့ညနေအတွက်စီစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ53 kHz 9999တို့ကနေတည်းထုတ်လွှင့်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနားလောပါ
This program has come to you from the Voice of America, Washington.